ရှမ်းပြည်နယ်အစီပိုင်းအထူးဒေသလေးမိုင်းလာဖွဲ့ NDA ရဲ့ဥက္ကဋ္ဌဦးဆိုင်လေးဟာကန်ဆာယောဂါနဲ့မနေ့ဩဂုတ်လ10ရက်နေ့ကကွယ်လွန်ခဲ့ပါတယ်။ကန်ဆာယောဂါအတွက်တရုတ်မှာဆေးကုသမှုခံယူနေတဲ့ကွယ်လွန်သွားတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမင်းများတစ်စင်အောင်ပြောပြပေးပါမယ်။အမျိုးသားဒီမိုကရေစီမဟာမိတ်တက်မတော် NDA မိုင်းလာဖွဲ့ကိုတီထောင်ခဲ့သူတို့ဖြစ်တဲ့ဦးဆိုင်လင်းဟာအစုတ်ကင်ဆာဝေဒနာကိုနှစ်ရှည်ခံစားခဲ့ရသူပါ။ယောဂါကိုနှစ်တော်ကြာဆေးကုသမှုပြုလုပ်နေတဲ့အချိန်ဒီလ10ပိုင်းမှာပဲအစုတ်တစ်ချမ်းရံရံနာကြောင့်တရုတ်နိုင်ငံမှာဆေးကုသမှုခံယူနေတဲ့အချိန်မှာအခုလိုဆုံးပါခဲ့တာဖြစ်တယ်လို့ NDA
အဖွဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကဗီဒီယိုကိုပြောပါတယ်။လွန်ခဲ့တဲ့နှစ်တည်းဆိုကျော်23ကျော်အတွင်းကကင်ဆာနဲ့အစုတ်တစ်ချမ်းခွဲထားတယ်။အစုတ်တစ်ချမ်းပဲကြံတာ။နောက်ဒီကျော်လာပြီနောက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ခေါက် ဒီတေးဥမာတော့ကုတယ်တော့ဒီဖက်ဆူကနည်းနည်းယုံတယ်ယုံတော့ကုရင်နဲ့ကုရင်ကနည်းနည်းကောင်းလာပြီကောင်းလာပြီနောက်ဆုံးမှသူရှေးပြောင်းတာဒီဥကရှေးပြောင်းတာဆိုပူပြီးကောင်းတဲ့ဆဲနဲ့ပြောင်းတာပြောင်းတဲ့အခါနဲ့အဲ့ဒီဆဲနဲ့ပြောင်းလို့မသိဘူးတုံးရဲထဲမှာတခါနဲ့ခန္ဓာရဲ့ကြောက်ရှင်တော်လို့လူနဲ့ကွယ်လွန်သွားတာအဲကျွန်တော်တို့နှစ်ဆက်တုံးရဲနဲ့ဒီလနှစ်ဆက်တုံးရဲနဲ့အဲကျ
ဖုန်ကြားရှင်ရဲ့တမီးဖြစ်သူနန်းရင်နဲ့လက်ထပ်ထားတာကြောင့်ဖုန်ကြားရှင်ရဲ့တမက်ဖြစ်ပါတယ်။မိုင်းလာမှာကျင်းပမဲ့ဦးဆိုင်လေးရဲ့နာယီကိုဖုန်ကြားရှင်ရဲ့သား MND စီဦးစီးချုပ်ဖုန်တရှင်တက်ရောက်မယ်လို့သတင်းတွေထွက်ပေါ်ပြီးမြမိုင်းလာပြောရေးဆိုခွင့်ရှိသူကတော့အားလုံးကိုဖိတ်ကြားထားကြောင်းသာပြောပါတယ်။ကွယ်လွန်သွားတဲ့ဦးဆိုင်လေးနေရာကိုတားဖြစ်သူမိုင်းလာဒီဥက္ကဋ္ဌလည်းဖြစ်စီဦးစီးချုပ်လည်းဖြစ်တဲ့ဥထိန်လင်းကတာဝန်ယူသွားမှာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိတဲ့ဦးကြည်မြင့်ကပြောပါတယ်မိုင်းလာရက်တီချဲအနေနဲ့ဦးဆိုင်လင်းချမှတ်ထားတဲ့လမ်းကြောင်းတိုင်းဆက်ပြီးတော့ကင်ဆွဲရက်တီမှာဖြစ်တယ်လို့သူက VOA ကိုအခုလိုပြောပါတယ
်သွားတော့ကွယ်လွန်သွားပြီဆိုလို့ရှိရင်သူလှုပ်ထားတဲ့ငင်းချိုင်းရဲ့ဖွံ့ဖြိုးရေးလမ်းစဉ်ကကျွန်တော်တို့ဆက်လက်ရှိတဲ့တော့မယ်အမြန်မာတီယူနေစားမှာဒီနေ့အချိန်ရလောဆက်လက်ထင်းတောင်းမယ်ဘူးရီစေဝါပပျောက်နင်းနေရေးကိုကျွန်တော်တို့ဆက်လက်ကြိုးစားဆောင်ရွက်တောင်းမယ်နောက်ကျွန်တော်တို့ဒီတွင်အင်းချိုင်းရရအောင်ကျွန်တော်တို့လည်းဆက်လက်ကြိုးစားတောင်းမယ်ကျွန်တော်တို့တော့မျှော်လင့်လာတော့ကျွန်တော်တို့ဒီမြန်မာပြည်ကကောင်းတဲ့ဘက်မှာလာအောင်ပြည်သူလူထုကဒုက္ခတဲ့ဘက်မှာမရောက်အောင်ကျွန်တော်တို့အဲ့လိုမျှော်မှန်းနေတယ်
ဦးဆိုင်လင်းဟာဗမာပြည်ကွန်မြူနတီပါတီဘကပ815စစ်တီသားရဲ့တပ်မတူဖြစ်ပြီးတော့1989ခုနှစ်အတွင်းကိုကန့်နဲ့ဝတ်တပ်ဖွဲ့လိုနီးတူဘကပကနေခွဲထွက်ခဲ့တဲ့သူဖြစ်ပါတယ်ဒီနောက်မျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် NDA ကိုတည်ထောင်ခဲ့ပြီးစစ်အစိုးရနဲ့ငြင်းငြင်းရယူခဲ့ပါတယ်နောက်ပိုင်းမှာမိုင်းလာကိုအထူးဒေသ၄ဖြစ်သတ်မှတ်ပေးခဲ့ပြီးစစ်တပ်နဲ့အပြည့်ရတာ35နှစ်ရှိခဲ့ပြီလည်းဖြစ်ပါတယ်စီနိုင်ငံရေးလီလာသုံးသက်သူဦးတန်းစိုးနိုင်ကတော့ကွယ်လွန်သွားတဲ့မိုင်းလာဥက္ကဋ္ဌဦးဆိုင်လင်းဟာမိုင်းလာအတွက်အဖိုးတန်တဲ့လူတူဖြစ်ပြီးတော့မိုင်းလာဒေသဖွံ့ဖြိုးတိုးတက်အောင်လုပ်ခဲ့သူဖြစ်တာမို့သူတည်ဆုံးတာဟာမိုင်းလာပြည်သူတွေအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့မှတ်ချက်ပေးပါတယ်
။ဦးဆိုင်လင်းကွယ်လွန်သွားတဲ့ဒေသကတော့မိုင်းလာအဖွဲ့အနေနဲ့မိုင်းလာဒေသအနေနဲ့တော့ကြီးမားတဲ့ဆုံးရှုံးမှုလို့ပြောပါမှာပါပဲ။ပါကြောင့်လဲဆိုမိုင်းလာဒေသကုလူငင်းငင်းရတာနောက်ပြီးတော့ဒီဝါရီကကွန်ပျူတာတက်လာတဲ့အခြေချစရာဦးဆိုင်လင်းရဲ့ကောင်းဆောင်မှုအောင်မှဖြစ်လာတာဖြစ်ပါချမ်းတဲ့အခါညညရေးကမိုင်းလာရဲ့တည်ငြိမ်မှုတွေရေးကြည့်တယ်လေအဲတော့အဲဒီချမ်းတဲ့အခါညညအောင်လုပ်ပေးနိုင်တယ်အဲဘုအဲဒေသထဲမှာလဲစီရေးဩဇာနိုင်ငံရေးဩဇာကြီးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်မိုင်းလာပြည်သူလူထုတို့တော့ဒါကတော့ဒီပွဲစရာကောင်းတဲ့ကိစ္စပါ
လက်ရှိမှာတော့ကွယ်လွန်သွားတဲ့ NDA ဥက္ကဋ္ဌဦးဆိုင်လင်းရုပ်ကလပ်ကိုတရုတ်နိုင်ငံကနေမိုင်းလာမြို့ကိုပြန်လည်တည်ဆောင်ဖို့လှုပ်ဆောင်နေတယ်လို့ပြောပါတယ်ရှင်